တော်လိုက်ရှင်ရခင်ဗျာရန်ကုန်မြို့ကိုရောက်နေတဲ့အင်ဒိုနီးရှားသမ္မတဆူဇီလိုဘန်ပန်ယူရိုယိုနိုကဒီကနေ့မြန်မာဆေးအစိုးရကောင်ဆောင်ဗိုလ်ချုပ်ကြီးတန်းရွှေနဲ့တွေ့ဆုံခဲ့ရမှာမြန်မာနိုင်ငံမှာဒီမိုကရေစီစနစ်ကိုမုတ်ချပြောင်းလဲကျင့်သုံးရမှာဖြစ်တဲ့
အဲ့ဒီလိုပြောင်းလဲမယ်ဆိုရင်အင်ဒိုနီးရှားအစိုးရကကူညီဖို့အစီအစဉ်ပါပဲလို့ပြောကြခဲ့ပါတယ်အခုလိုခီးစဉ်ပြောကြားတဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့စမ်းစစ်လိလာသူအမျိုးသားရေးအိုးဝင်နိုင်ငံအခုလိုမှတ်ချက်ချပါတယ်ခင်ဗျာကျွန်တော်တို့ဒီသမရာကြီးဆူဆူလိုဘန်ဘန်ရဲ့ခီးစဉ်ကကျွန်တော်တို့ဒီမိုကရေစီသမရာတွေအတွက်ဒီမိုကရေစီမရရအောင်လုပ်မယ်ပါညာဆိုတာမျိုးပြောတဲ့အတွ ော့အဒီမိုကရေစီကိုပြောင်းလဲလာတယ်အဲ့လိုပြောင်းလဲနိုင်အောင်ဘာတွေလုပ်ပေးနိုင်ခဲ့တယ်ဆိုတဲ့ဟာတွေကိုကျွန်တော်တို့သိရင်ဗမာတွေအနေနဲ့အများကြီးအတူယူနိုင်စရာအကြောင်းရှိပါတယ်အဲ့ဒါကြောင့်မို့ကျွန်တော်တို့ကသိတွေ့ကျင်တာပါသို့တော်လည်းပဲတွေ့ခွင့်မရတဲ့အတွက်ကျွန်တော်တို့စိတ်မကောင်းပါဘူးသို့တူဒေါ်စုနဲ့လည်းတွေ့ခွင့်မရတဲ့အတွက်ကျွန်တော်တို့စိတ်မကောင်းပါဘူးဘာပဲဖြစ်ဖြစ်တမရာကြီးကအခုလိုလာပြီးတော့ဟလာအနည်းဆုံးကျွန်တော်တို့ဘိုးချုပ်ကြီးများနဲ့တွေ့သွားတဲ့အခါကျတော့ဘိုးချုပ်ကြီးတို့ရဲ့သဘောထားတွေကိုတော့ဘာပဲအနည်းနဲ့အများဆိုတော့သူသိခွင့်ရသွားပါလိမ့်မယ်အဲ့လိုသိရင်ဖြည့်လျှောက်ပြီးတော့ကျွန်တော်တို့ဗမာနိုင်ငံဒီမိုကရေစီထူထောင်ရေးအတွက်ဘယ်လိုလုပ်ပြီးတော့ဆက်ပြီးကူညီရကောင်းမလဲဆိုတာကိုသူ့ကိုအလေးနဲ့စဉ်းစားပါလို့ကျွန်တော်ကတော့တိုက်တွန်းချင်ပါတယ်အဲ့လိုစဉ်းစားပြီးရတဲ့တိုင်တဲ့အတွက်ဒီမိုကရေစီရရှိရေးကိုသေးသေးချာချာလေးလေးနဲ့နဲ့စေရနာတန့်တန့်နဲ့အင်တိုက်အားတိုက်ကူညီပြီးတော့ရင်အာဆီယံခေါင်းဆောင်တဦးအနေနဲ့တော့၎င်းဟဲ့လားအင်ဒိုနီးရှားခေါင်းဆောင်တဦးအနေနဲ့တော့၎င်းကျွန်တော်တို့ကိုစတဲ့တပိုးတိုးပြီးတော့အကူအညီပေးပါလို့ကျွန်တော်ကမေတ္တာရပ်ဆန့်ခြင်းပါတယ်ခင်ဗျာအခုခီးစဉ်တော်တွင်မှာသမရာကြီးပြန်ပြန်အနေနဲ့ဟဲ့လားမြန်မာနိုင်ငံကဒီမိုကရေစီရကိုရရမယ်အဲ့ဒီလိုရအောင်လုပ်တဲ့နေရာမှာတို့အနေနဲ့တတ်နိုင်တယ်မြတ်ကူညီနိုင်တာကိုကူညီပေးမယ်လို့အဲ့ဒါပြောတဲ့အတွက်ဒါအင်မတန်ဝန်တာစရာကောင်းပါလေသို့တော့လက်ရှိတိုင်းပြည်ဟိုဟာလားအာဏာလွှဲပြောင်းယူထားတဲ့နော်ဗိုလ်ချုပ်ကြီးများအနေနဲ့ဒါကိုလက်ခံနိုင်မခံနိုင်အရေးကြီးတာကကျွန်တော်တို့ကအင်းရှင်မှာဒီဖက်တိုအစိုးရဖြစ်နေတယ်ဟာလားတပ်မတော်အစိုးရအနေနဲ့ဒီမိုကရေစီဘက်ကိုပြောင်းကျင်တယ်တကယ်ပြောင်းကျင်တယ်ဆိုတဲ့စိတ်ဓာတ်မျိုးနဲ့လှုပ်ဆောင်ပေးဖို့ကအင်မတန်အရေးကြီးတာကိုခင်ဗျာအဲ့အင်ဒိုနီးရှားကဘလောက်တဲကူညီညီနိုင်လဲကူညီခြင်းလဲပြောပြီးမဲ့လို့လဲလက်ခံမဲ့အင်ရှင်ကလက်မခံဘူးဆိုရင်ကျွန်တော်တို့မှအကျိုးသူစရာအကြောင်းမရှိပါဘူးအဲ့ဒါကြောင့်မလို့အခုအခေါက်မှာအတူကဟာလာကျွန်တော်တို့ဗိုလ်ချုပ်မှုကြီးတန်းရွှေနဲ့လဲတွေ့တယ်မြန်မာခေါင်းဆောင်တွေကိုဟာလာဘယ်လိုတင်ပြခဲ့တယ်ဆိုတာတော့ကျွန်တော်တို့လဲအသေးစိတ်တော့မသိရဘူးပေါ့ဗျာအဲ့တော့ဆက်ပြီးတော့ဘာပဲပြောအခုတွေ့တဲ့အခိုက်မှာသူတင်ပြတိုင်းတာဟာလာဟိုမေတ္တာရပ်ခံနိုင်တာတိုင်တွန်းနိုင်နာရည်လေးရှိတာကိုတိုက်တွန်းရက်မယ်လို့တော့မျှော်လင့်ရတာပေါ့ဒါပေမဲ့ဒါနဲ့တော့လုံလောက်မှာမဟုတ်သေးဘူးရှေ့ဆက်ပြီးတော့ဤတယ်မကပို့ပြီးတော့ရင်တော့ဆောင်ရွက်ပေးစေချင်ပါတယ်ခင်ဗျာ
အင်ဒိုနီးရှားသမ္မတရဲ့ပြောဆိုချက်နဲ့ပတ်သက်ပြီး NLD ပြောခွင့်ရပုဂ္ဂိုလ်ရှေ့နေဤဦးညာဝင်းကအခုလိုကြိုဆိုခဲ့ပါတယ
်ဒီမနိုင်ငံကိုတိုက်တွန်းတာဟာတဘာဝလဲကြတယ်ကျွန်တော်တို့ဝန်တာစရာလည်းကောင်းပါတယ်နိုင်ငံကြီးဘုံကြီးရောအလီအသက်စာဒီလို idea မျိုးကိုအရှင်းတစ်ခေါက်လာတော့ကလည်းပြောသွားတယ်သူကမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးအမျိုးသားပြန်လည်ရင်ကြားစီရေးအတွက်ကိုကူညီဆောင်ရွက်ခြင်းနဲ့ဆန္ဒရှိတယ်ဆိုတာကိုကျွန်တော်တို့အရင်နဲ့သိနေရပါတယ်
။အင်ဒိုနီးရှားသမ္မတရဲ့ခရီးစဉ်ကို KNU ကရင်မျိုးသားအစည်းအဝေးအတွင်းမှုဘဒိုမတ်ရှာကကောဘလို့မြင်ပါသလဲခင်ဗျာ
။နားပါပဲကတော့ဘလောက်လင်းနေထားမလဲဆိုတော့ကျွန်တော်တို့ပြောနိုင်ပါဘူး။သို့တော်လည်းပဲသူတို့အနေနဲ့အထူးကြောင့်လည်းသင်္ကန်းစားတွေအများကြီးယူနိုင်တဲ့အခြေအနေရှိပါတယ်။အင်ဒိုနီးရှားသမ္မတအနေနဲ့လည်းအခုလိုပြောပေါ်ရတာလည်းအများကြီးကျွန်တော်တို့ကျေးဇူးတင်ဖို့တန်တယ်။ဒီရနာဖကုနေဝတကယ်အကြောင်းလဲတစ်ခုကိုသူလှုပ်ဖို့ချိန်လန်းစဖို့ပါပဲ
ဟုတ်ကဲ့ဘရိုမရှာခမရအင်ဒိုနီးရှားသမ္မတယူရိုယွန်းတို့ကိုမြန်မာကောင်းဆောင်ဗိုလ်ချုပ်မှုဤတန်းရွှေကမြန်မာပြည်မှာသူတို့လှုပ်ဆောင်နေတဲ့ဒီမိုကရေစီရေးလမ်းညွှန်ချက်ခုနှစ်ချက်အကြောင်းကိုလည်းရှင်းပြပြီးမြန်မာပြည်မှာဒီမိုကရေစီပြုပြောင်းလဲကိုသူတို့လုပ်နေပါတယ်ဆိုတာကိုဂရိတုတယ်လို့လည်းသိရတယ်ခမရဒီမြန်မာစစ်ကောင်းဆောင်ရဲ့ပြောစကားကိုဘယ်လိုမြင်လဲခမရ
ဒါတော့သူတို့ပြောနေကြစကားပဲပေါ့လေအဲကျွန်တော်တို့မြင်တာတော့ဒီရေပုံကြီးကအလုံးမဖြစ်ဘူးလို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်။လက်တွေ့အနေနဲ့ကျွန်တော်ကြည့်မယ်ဆိုလို့ရှိရင်အခု NLD ကိုကြည့်ချက်ဖိနေတယ်ဗျာ။ကျွန်တော်လူမျိုးစုတွေကိုလည်းအခုဆိုရင်ကျွန်တော်ပတ်သက်မှာဒီလှုပ်ရှားမှုကပုံများလာတဲ့အခြေအနေရှိတယ
်။အင်ဒိုနီးရှားသမ္မတရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်ပြီးမြန်မာနိုင်ငံရေးလေးလာသူတွေရဲ့ပြောဆိုတုံ့တက်ချက်များဖြစ်ပါတ